သိမ့်ပြီးမကြမီမလအစောပိုင်းကစပြီးစစ်ကောင်စီတပ်ကိုခုခံတိုက်ခိုက်တဲ့စစ်ပွဲတွေကချင်းပြည်နယ်မှာပြန်လည်ဖြစ်ပွားလာပါတယ်ပြည်သူလူထုကလည်း KIA လက်နက်ကင်တပ်ကိုရိတ်ခါစေဝါနဲ့ငွေကြေးထောက်ပံ့ပါလေဗမာလူမျိုးကြီးဝါဒကျင့်သုံးတဲ့စစ်အာဏာရှင်စနစ်ကိုအမြင့်ပြအောင်တိုက်ခိုက်ဖို့အတွက် KIA ဟာဗမာပြည်သူလူထုနဲ့လက်တွဲလုပ်ကိုင်နေတယ်လို့ဘူဂျုံကြီးအင်ဘန်လာကပြောပါလေကချင်အာဇာနည်နေ့ဖြစ်တဲ့ဩဂုတ်လ10ရက်နေ့ကပြောဆိုထားတာဖြစ်ကြောင်း KNG ကချင်သတင်းစာဆောင်မှာဖော်ပြပါတယ်ကချင်ပြည်နယ်မှာ KIA တပ်က PDF ပြည်သူ့ကာကွယ်ရေးတပ်တွေကိုစစ်တပ်နှံပေးပြီး NLD ပါတီဝင်တွေကိုခေါ်လုံခွင့်ပေးပါတယ်မျိုးဦးတော်လာရေးကိုကြိုဆိုတဲ့ဝါရင် KIA တပ်ဖွဲ့ကိုတောက်ခံသူတွေလည်းတိုးပွားလာပါတယ်ဒါကြောင့် KIA နဲ့ PDF ကိုဆက်ညင်တဲ့ဒေသခံအင်အားစုတွေကိုစီရင်တင်ပွင့်ဖို့စစ်ကောင်စီကကြိုးပမ်းလာပုံရပါတယ်။တချို့မင်းအောင်လှိုင်ဟာစက်တင်ဘာမှာမီချီနာကိုသွားရောက်ပြီးအောက်တိုဘာလ3ရက်မှာနေဆက်ဝင်ကြီးဒုဗိုလ်ချုပ်ကြီးထွန်းထွန်းနောင်ကပူတာဟိုကိုသွားပါတယ်။ဒေသခံပြည်သူစစ်တွေနဲ့တွေ့ဆုံကြောင်းသိရပါတယ
်။ဒေသခံနေကြားသောတက်ချုပ်ကင်တဲ့နယ်မြေတွေမှာစစ်ကောင်စီတပ်ဟာ KIA တိုက်ခိုက်တာကိုခံနေရပြီးအကြအဆုံးများနေတာကိုဆွေးနွေးဖို့တပ်ချုပ်ကြီးမြေကြီးနားကိုတွားရောက်တာလို့ကြားသိရပါတယ်။ဒေသခံတိုင်းရင်းသားပြည်သူစစ်တွေကိုလက်နက်အင်အားဖြည့်ဆည်းပေးဖို့အစီအစဉ်ရှိကြောင်းသိရပါတယ်။မြေကြီးနားမြို့တောင်ဘက်ကတာလောကြီးနဲ့စင်ဘူအခြေဆိုင်ရှမ်းနီခေါ်တိုင်းလျိုင်မျိုးနွယ်စုကိုတပ်မတော်ကပြည်သူစစ်ဖွဲ့ပေးထားပါတယ်။အာနာမသိမီကရှမ်းနီပြည်သူစစ်နဲ့KIA တိုက်ခိုက်တာမျိုးရှိခဲ့ပေမဲ့အာနာသိမ့်မီနောက်ပိုင်းမှာ KIA ကိုယုံကြည်လာကြတယ်လို့ဆိုပါတယ် KIA ကခွဲထွက်ပြီး NDAK တပ်ကိုတီထောင်တဲ့စခုံတရင်ကတော့နေဇတ်ဒီသားတွေဖြစ်တဲ့ဆော့လော်ပန်ဝါနဲ့ကမ်ပိုက်တီမှာနေကြားသောတပ်၃တပ်ဖွဲ့ထားပါတယ
်ကချင်ဒေသကလူမျိုးစုတွေဖြစ်တဲ့ဂျင်းပေါ်လာချစ်လာဘိုလီစုရဝံဇိုင်းဝါစတဲ့လူမျိုးစု၆စုမှာကျင်းပေါ်ကကချင်ကလူများစုအနေနဲ့ကြီးစိုးလေရှိပါတယ်။ကျင်းပေါ်ကချင်နဲ့ဆက်ဆံရေးအဆင်မပြေတာလေးတွေကိုအခွင့်ကောင်းယူပြီးတပ်မတော်ကသွေးခွဲပစ်ပုံကို Emily Fishbrain နဲ့အဖွဲ့ကဇူလိုင်လ2ရက်နေ့တုန်း Frontier စာဆောင်မှာ Divide and Rule in Kachin State ကျတဲ့ကချင်ပြည်နယ်ကိုသွေးခွဲအုပ်ချုပ်ပုံဆိုပြီးရေးသားထားပါတယ်။ကချင်ပြည်နယ်မြောက်ပိုင်းဘူတာအိုနောင်မွန်းခေါင်းလန်ဖူးနဲ့မချမ်းဘောဟာရဝမ်လူမျိုးအများစုနေထိုင်ရအရက်ပါအပြစ်ရထားချိန်မှာရဝမ်ပြည်သူစစ်တွေပေါ်ထွက်လာပြီး KIA နဲ့စစ်ပြန်ဖြစ်ချိန်မှာတပ်မတော်ဘက်ကရပ်တည်ကြပါတယ်ဒါကြောင့်စစ်ကောင်စီအတွက်ရဝမ်ပြည်သူစစ်ဟာအရေးကြီးတဲ့အခန်းကပါဝင်နေပါတယ
်စစ်ကောင်စီနယ်စပ်ရေးရာဝန်ကြီးဒုဗိုလ်ချုပ်ကြီးထွန်းထွန်းအောင်ရဲ့ပူတာအိုခရီးစဉ်ဟာရဝမ်စီယုံရေးလှုပ်ရှားမှုသာဖြစ်ပါတယ်ရဝမ်အများစုနေထိုင်တဲ့နောင်မွန်မချမ်းဘောခေါလန်ဖူးနဲ့ပန်နန်းတင်တို့ကိုတွားရောက်ပြီး VOA BBC နဲ့ DBB သတင်းတွေကိုမကြည့်ဖို့ဒေသခံတွေကိုဟောပြောကြောင်းသိရပါတယ်ရဝမ်ပြည်သူစစ်တင်နန်းသားတွေကိုလည်းအားပေးစကားပြောကြပါတယ်ရဝမ်ယဉ်ကျေးမှုအသင်းဟာကျန်းဖို့ပါတီနဲ့လက်တွဲပြီးပြည်သူစစ်တပ်ဖွဲ့စည်းတီထောင်နေတယ်လို့ဆိုပါတယ်ဒါပေမဲ့စစ်အာဏာသိမ်းပြီးနောက်မှာပြည်တွင်းပြည်ပကနေရဝမ်တိုင်းရင်းသားတွေကရဝမ်ပြည်သူစစ်နဲ့ KIA စန့်ကျင်မှုကိုဝေဖန်ရှုတ်ချကြပါတယ်ရဝမ်ယဉ်ကျေးမှုအသင်းနဲ့တပ်ဖွဲ့ပါတီဝင်တွေကိုသာမြို့နယ်နဲ့ခရိုင်ရုံးတွေမှာစစ်ကောင်စီကခန့်အပ်ပါတယ
်ရဝမ်လူငယ်ဟာတပ်ဖွဲ့ပါတီကိုမထောက်ခံပဲ NLD ကိုပံ့ပိုးကြပါတယ်အရင်ကတော့ပူတာအိုဒေတာကပြည်သူတွေအထူးသဖြင့်ရဝမ်နဲ့လီစုစားတဲ့တိုင်းရင်းသားတွေဟာ KIA ကိုလက်နဲ့ကင်အနိုင်ကျင့်တဲ့အဖွဲ့လို့သတ်မှတ်ကြည့်ခဲ့ကြပါလေစစ်ကောင်စီအာဏာသိမ်းလိုက်တော့မှဘယ်သူကအနိုင်ကျင့်တယ်ဆိုတာကိုရှင်းရှင်းလင်းလင်းသိသွားကြတဲ့အတွက် KIA ထောက်ခံသူတွေတိုးပွားလာတယ်လို့ဆိုပါတယ်ပူတာအိုဆောလော်ဝိုင်းမော်ခေါလန်ဖူးတနိုင်ရဲ့မီချီနာမြို့နယ်တွေမှာလီစုတိုင်းရင်းသားတွေနေထိုင်ကြပါတယ်လီစုရဲ့ဒူးလေးပါတီဟာကျပ်ပေါ်ပါတီနဲ့ဆက်ဆံရေးပြည်လည်ပုံရပါတယ်အနာမသိမီကဒူးလေးပါတီကိုထောက်ခံသူများပြီမဲ့အနာသိလိုက်တဲ့အခါမှာလီစုတွေသဘောထားပြောင်းလဲလာတယ်လို့ဆိုပါတယ် ဒါပေမဲ့ဂျင်းဖို့ခရင်နဲ့ရောနှောတာကိုမကျေနပ်သူတွေရှိနေစေဖြစ်ပါတယ်။နေချဆောင်တန်းတဲ့ပြည်သူစစ်ဟာစစ်ကောင်စီစန့်ကျင်ရေးလှုပ်ရှားမှုကိုဟန်တားတာမျိုးတွေလုပ်တတ်ပါတယ်။တိုင်းနာလူကြီးပိုင်းမှာ KIA ကိုမကြိုက်သူတွေရှိနေသေးပေမဲ့လူငယ်ပိုင်းကတော့ KIA ရဲ့ဆောင်ရွက်ချက်ကိုထောက်ခံအားပေးလာကြကြောင်း Frontier Sound Divide and Rule စာတမ်းမှာဖော်ပြထားပါတယ်ခင်ဗျာ။